အမေရိကန်စစ်တပ်အနေနဲ့အရှေ့အလယ်ပိုင်းမှာလေကြောင်းအထောက်အကူပြုစွန့်ရည်တိုးမြှင့်နေပြီးအဲ့ဒီဒေသမှာတပ်ဖြန့်ထားရှိဖို့အတွက်တပ်ဖွဲ့တွေကိုအဆင်သင့်ပြင်ဆင်ထားတယ်လို့တင်းငွေတွေကပြောကြားလိုက်ပါတယ်ဒါဟာလက်ရှိပဋိပက္ခတွေမချက်ထွင်ဖို့အီရန်နိုင်ငံကိုသတိပေးတဲ့လှုပ်ရလဲဖြစ်တယ်ဟဇ်ဘူလာခေါင်းဆောင်အစ္စရေးလက်ချက်နဲ့သေဆုံးရပြီးဆိုရင်ရတဲ့တူလာနေချိန်မှာအမေရိကန်တပ်ဖွဲ့တွေအရှေ့လက်ပိုင်းမှာလူသလိုခြားထားဖို့သမ္မတဘိုင်ဒန်ရဲ့ညွှန်ကြားချက်အပြီးဒီကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အီရန်နဲ့အီရန်ကြောထောက်နောက်ခံပြုတဆင့်ခံမိတ်ဖက်တွေအနေနဲ့ဒီအခြေအနေကိုအခွင့်ကောင်းယူတာဒါမှမဟုတ်ပဋိပက္ခကိုတိုးချဲ့တာမျိုးအမေရိကန်ပြည်ထောင်စုကတားဆီးဖို့ဆုံးဖြတ်ထားကြောင်းဒါသာရင်အမေရိကန်နိုင်ငံသားတွေနဲ့အကျိုးစီးပွားတွေကိုပြစ်မှတ်မထားကြဖို့လည်းတတိပေးလိုက်ကြောင်းဒီအတွက်လိုအပ်တဲ့နည်းလမ်းမျိုးစုံကိုသုံးပြီးကာကွယ်သွားမယ်လို့လည်းဆိုထားပါတယ်။အမေရိကန်နိုင်ငံသားရေးဌာနအနေနဲ့သူတို့နိုင်ငံသားတွေလေဗနန်နိုင်ငံကထွက်ခွာဖို့မိန့်ထုတ်ပြန်ထားတာမရှိသေးပေမဲ့ထွက်လာလို့ရှိရင်ဒုက္ခတွေကိုအကူအညီပေးနိုင်အောင်ဒါဇင်နဲ့ရှိတဲ့အမေရိကန်တပ်ဖွဲ့တွေကို Cyprus ကျွန်းနိုင်ငံကိုပို့ထားတယ်လို့လည်းအမေရိကန်အရာရှိတွေက Reuters သတင်းဌာနကိုပြောကြားခဲ့ရပါတယ်